ဘန်ကောက်မြို့မှာဘုံခွဲမှုကြံစည်မှုနဲ့ပြီးခဲ့တဲ့2012ကတည်းကထိုင်းအစိုးရကဖမ်းဆီးထားတဲ့အီရန်ကျင်းသား3ယောက်ကိုအီရန်အစိုးရထံပြန်လည်လွှဲပြောင်းပေးလိုက်ပြီးလို့ထိုင်းအစိုးရကကြေညာပါတယ်။အီရန်အစိုးရကတချို့လုံမှုနဲ့ဆက်ဆွဲရခဲ့တဲ့ဩစတြေးလျပြည်ထောင်နယ်ဘွားတက္ကသိုလ်ကတိကတူကိုအီရန်နိုင်ငံကဩစတြေးလျနိုင်ငံထံကိုပြန်လည်လွှဲပြောင်းပေးပြီးတဲ့နောက်အခုလိုထိုင်းအစိုးရကကြေညာခဲ့တာပါ။ထိုင်းပြည်အကြီးအကဲဦးစီးဌာနကတော့အီရန်ကျင်းသား2ဦးဖြစ်တဲ့မာဆတ်ဆတ်တာဂက်ဇတာနဲ့ဆာအီမိုရဒီကိုတော့အကျဉ်းသားအနေနဲ့ပဲအီရန်ဆိုးရွားတံပဲပြောင်းပေးခဲ့ပြီးချန်အကျဉ်းသားတို့ဖြစ်တဲ့မိုဟာမက်ကာဇာအီကိုတော့ပြီးခဲ့တဲ့ဩဂုတ်လထဲမှာလူချင်းချင်းသာဝင်တွေလွှဲပြောင်းပေးခဲ့လို့ဆိုပါတယ်။အီရန်နိုင်ငံကတချို့မှုနဲ့နှစ်နှစ်ကြာဆက်ဆွဲဖမ်းဆီးထားတဲ့အရှိလေပိုင်းကြီးကကျွမ်းကျင်သူခါလီမိုဂယ်ဘတ်ကိုတိုင်းဆိုးရွားတံကိုလွှဲပြောင်းပေးရတယ်ပတ်သက်လို့၎င်းတို့အခုလွှဲပြောင်းပေးတဲ့အစီအစဉ်ဟာဆက်စပ်မှုရှိတယ်လို့တိုင်းရာစီတွေကအတိအလင်းမပြောပါဘူး။ဒါပေမဲ့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကထုတ်လွှင့်တဲ့အီရန်နိုင်ငံရဲ့ရုပ်မြင်သံကြားတွေမှာတော့မိုးကဘက်ကိုလှုပ်ပေးလိုက်တာဟာထိုင်းကအီရန်အကျဉ်းသား၃ဦးနဲ့အလဲအလှယ်လုပ်လိုက်တာလို့ဆိုပါတယ်။ထိုင်းနိုင်ငံသားဝင်ထနာရဲ့ပြောရေးဆိုခွင့်ရှိသူတူရဲ့အဆိုအရအခုလိုအကျဉ်းသားလွှဲပြောင်းပေးခြင်းဟာလက်ရှိတည်ဆဲအကျဉ်းသားလဲလှယ်ရေးစာချုပ်အရအီရန်အစိုးရနဲ့နှစ်ဖက်သဘောတူညီချက်တွေကြောင့်လို့ဆိုပါတယ်။အီရန်တန်ယုံကအတူတူပြောကြားရမှာတော့၎င်းတို့တံမကြာသေးမီကလွှဲပြောင်းပေးတဲ့အကျဉ်းသား၄ဦးရှိခဲ့ပြီးနောက်တစ်မှတ်ချက်တစ်စုံတည်းဟာပြောဆိုတာမျိုးမရှိကြောင်းသိရပါတယ်။